ဟုတ်ကဲ့ဦးမြမင်းအခုဦးမြမင်းတို့ဘယ်ရောက်နေလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အခုဆိုရင်တိုင်းဝါဆိုတဲ့ရွာပါပေါ့စေကျိုးတဲ့အုပ်စုကရွာပါပေါ့ဗျာ
အော်ဟုတ်ကဲ့ဘလို့အချိန်နေရှိလဲအခု
အခုတော့အားလုံးငြိမ်သွားပါပြီဗျဟိုရေလည်းဆယ်ထဲမှာမရှိတော့ပါဘူးဗျအခုကျွန်တော်တို့အញ្ញံလမ်းမှာတရားနှိမ်သွားတဲ့အတွက်အဲ့ဒါတွေပြင်နေကြပါတယ်ဗျလူတွေကလုံလုံရောပါအောင်ဆို350 300လောက်ရှိပါတယ်ဗျဘီလီတရားဖိုးနေပါတယ်ဗျဒီနေ့ညလောက်ဆိုရင်သူပြီးပါပြီက
ဟုတ်ကဲ့ဟုတ်ကဲ့ဟိုလမ်းဟောင်းဘက်ကအချိန်တွေရောဘယ်လိုရှိလဲ
စာမရောက်ခင်မှာလက်လံငွေနားမှာတရားတစ်ခုပြက်ကြသွားလို့အဲ့မှာလဲဘီလီတရားတစ်ခုထိုးနေတာတစ်ဖက်ကယာယီဖွင့်ပေးပြီးတော့တစ်ဖက်ကထိုးနေပါလေကဟိုကားတွေကတော့နည်းနည်းတော့ပြန့်ကြတာပေါ့လေလုံးလုံးတော့မပိတ်ပါဘူးကအလှည့်ကျလှုပ်ပေးနေတယ
်ဟိုဓာပြင်ရန်ကုန်မင်းလေးရထားလမ်းရော
ရထားလမ်းကတော့အကုန်ပြက်သွားတယ်ကအဲ့ဒါဆိုတော့လုံးလုံးပိတ်ထားတယ်ရထားလမ်းရေသာရှိဘူတာမှာရက်တယ်ဗျရက်ပြီးတော့ဆန်ဆိုးကားနဲ့လှုပ်ပေးပြီးတော့ဟိုဘက်မှာတခါဟိုဆွာလုံးမှာတခါပြန်ပြီးတော့ပြန်တင်ပေးပါလေက
အခုကတော့ရေတွေကလေတောင်ငူဘက်တွေပါတွေထိရောက်လာဆိုတော့အဲ့ဒီဟာဘယ်လိုခြေနေရှိလဲ
အဲ့ဒါဒီလိုပါဗျဟိုဒီရောက်ရေကမရှိတော့ဘူးလေ
ဟုတ်ကဲ့
တောင်မြစ်ထဲကိုစွာရေကဝင်သွားပြီးတော့စစ်တောင်မြစ်ကရေရှန်သွားတာပါဗျ
ဆတော့တကအဲ့ဒီရေတွေကတကဒီတောင်ငူတို့ဘာလို့ပဲရောက်သွားတာပေါ့နော
်ဟုတ်တယ်ဗျရေတောက်တာတော့တောင်ငူဝင်းကျင်နေမှာဒါအဆိုးသွားပါလေဗျတောင်ငူမှာတော့အခုကေပြေးစကန်16ခုလောက်ဖွင့်ထားရတယ်အဲ့ဒီခုတောင်ငူချင်းနေရတော့ဒီနေ့ချင်းနေရတော်တော်လေးသိုးပါလေ
။အဲ့ဒီစွာမျိုးနယ်ထဲမှာရွာလုံးကျွတ်နှစ်သွားတာဘယ်နှရွာလောက်ရှိလဲ
။အဆိုးဆုံးရွာကခုကျွန်တော်တို့လက်ရှိစရင်ရဆိုရင်ဆယ်ရွာလောက်ကတော့လုံးလုံးကိုသိုးသွားတာ။စွာမင်းလန်းတော့အဲ့ဒါဟိုစွာတရားကြီးအဲလက်လန်အဲ့ဒီတော့စွာနဲ့ကိုင်းလန်းဆုံးကြားမှာရှိတဲ့ရွာတွေပေါ့။စွာမင်းလန်းအုပ်စုတွေကရွာတွေ။တိုင်းဝအုပ်စုတွေကရွာတွေဒါအဆိုးသွားတယ်။ကျွန်းသားတွေပါရင်တော့ဖုန်းချောင်းပေါ့ကျောင်းတစ်ချောင်းလုံးကတိမ်ရောပါရောအကုန်ပါကုန်တယ်။
အဲ့ဒီရွာတွေကလမ်းဟောင်းနဲ့လမ်းတစ်ကြားတွေကရွာတွေလား
။ဟုတ်တယ်လမ်းဟောင်းနဲ့နီးတယ်လမ်းဟောင်းပြေးရပဲဗျအဲ့ရွာတွေက။
အဲ့တော့တို့ဘယ်မှာထားရလဲအခုစွာမျိုးပေါ်မှာပဲလား
။အခုလက်ရှိတော့တို့ရွာကိုပြန်ရောက်ကုန်ပါပြီဗျ။ကျွန်တော်တို့ကအခုရေသေးကယ်ဆယ်ရေးစခန်းတွေနေပြီးတော့ကျွန်တော်တို့ဒီကပံ့ပိုးထားတဲ့ပစ္စည်းလေးတွေပို့ပေးနေကြတာ
ဗျ။ဟုတ်ကဲ့။အလှရှင်တွေကဘယ်လိုရှိလဲ
။အလှရှင်တွေတအားကောင်းအားကောင်းပါလေဗျ။တော်တော်ကိုလူကြပါလေ။ငွားပြီးတပီလုံးအနှံ့ပဲဗျ။အကုန်လူပါလေ။ရန်ကွာလည်းဆင်းလာတယ်၊နေပြည်တော်လည်းဆင်းလာတယ်၊မန္တလေးဆင်းလာတယ်။တော်တော်များများဆင်းပါလေဗျ
။ဟုတ်ကဲ့ဟုတ်ကဲ့။အဲ့တော့တခြားဘာလိုအပ်အောင်လဲသူတို့အတွက်ကို
ကျွန်တော်တို့အခုပြည့်နေတဲ့ပြဿနာဆရာရယ
်ဟုတ်ကဲ့
ကျွန်တော်တို့ဒီတိုင်းဝါဆိုရဲအုပ်စုကစွာတဲတဲ့အုပ်စုဖြစ်နေတဲ့ကကြတော့အခုလို့ပြည့်လိုက်တဲ့ကကြတော့အဲ့တိုင်းဝါအုပ်စုတအုပ်စုတော့ရယ်စွာမင်းလန်းအုပ်စုတအုပ်စုတော့ရယ်စွာပြိုကြီးရဲ့ပတ်ဝန်းကျင်ကကြီးဝအုပ်စုတွေကအဲ့ရေထိုးတာကြောင့်စိုက်ထားတဲ့မိုးစပါးတွေအကုန်လုံးတဲထိုးသွားပြီမရှိတော့စိုက်ပြီးစပါးလုံးဝကုန်သွားပြီတောင်လူတွေကစိုက်ပါနေခြိတာတဲ့ပတ်စံနဲ့ဓာတ်မြေပါညာယင်းနှိမ့်နှံမှုတွေလောက်ထားပြီးမှအပင်တွေကတော်တော်ပြည့်စုံလာမှအခုလိုဖြစ်သွားတဲ့ခါကျတော့တောင်လူတွေကအခုတော့မြေလဲဖုံးနေတချို့ဆိုရင်တဲထူးသွားတဲ့အတွက်နောက်ကအဲ့ဒီမြေကိုဘာမှလုပ်လို့မရဘူးတချို့ကအဲ့ဒီတိုက်ထားသွားတဲ့အတွက်ကဘာကြီးပြဲ့သွားတယ်လေဒီကုန်သွားတယ်ဘာမှလုပ်စားလို့မရတော့ဘူးတခါငွေကြရင်လည်းငွေစပါးကိုအားကိုးရမယ်ဆိုတော့တဲထဲမှာရေလုံးကမရှိတော့ငွေစပါးလည်းစိုက်လို့မရတော့ဘူးအဲသူတို့ကအချက်တဲတားရိုက်သွားပြီတောင်လူတွေပြန်လဲထူထောင်မှုတားခက်ခဲသွားတဲ့ကိစ္စဖြစ်သွားတယ်။
ပြန်လဲထူထောင်ရေးအတွက်တော်တော်လိုအပ်မှာပေါ့နော်
။ဟုတ်တယ်အဲ့ဒီကတော့ဗျတောင်သူတွေပြန်ပြန်လန်ထူဖို့ဆိုတာကတော့ဘလို့မှကျွန်တော်တို့မစင်းလာရဲတော့ဖြစ်သွားပြီ။အဲ့ဒီကြားထဲမှာတချို့ကအိမ်ကြီးပါအဲ့လိုပြုတ်ပြက်ပါသွားတဲ့အခါကျတော့ဝှက်ထားတဲ့ဝေစားနဲ့ထွက်ပြေးရတော့သူတို့မှလက်ကျန်ဘာမှမပါဘူး။အဲ့ဒါကတော့အဓိကတိုင်းဝအုပ်စုကရွာများ၊စွာမင်းလန်းအုပ်စုကရွာများ၊တော့စွာမျိုးမပတ်ဝန်းကျင်ရွာများပေါ့။အဲ့ရွာတွေတားထီသွားတယ
်။အဲ့ဒါဘယ်နှရွာလောက်ရှိလဲခင်ဗျာ။
အဲကျွန်တော်ခံမှန်းပြောရမယ်ဆိုရင်ရွာကတိုင်းဝအုပ်စုမှာ10ရွာတည်းက6ရွာလောက်ရှိတယ်။စွာမင်းက18ရွာရှိတဲ့ထဲက18ရွာလုံးနီးပါးလောက်ရှိသွားတယ်။စွာမျိုးမဝင်းကျင်က9ရွာ6ရွာလောက်ရှိသွားတယ
်။စိုက်ပျိုးရေးချင်းွေပေါ့နော်အစိုးရစီကယူထားတဲ့ဟာတွေအစိုးရရှော့ပေးမယ်ဆိုရင်တော့ဒါသူတို့အတွက်နည်းနည်းသက်သာမှာပေါ့
။ဟုတ်ကဲ့ဟုတ်ကဲ့
အဲ့လိုရှော့ပေးတဲ့အလေးထားတွေပါရှိလားအစိုးရဘက်က
ကျွန်တော်တို့ဘဝမှာတော့ခါမကြဘူးပြီးပါဘူးကကျွန်တော်တို့အဲ့60ကျော်သွားပါပြီကျွန်တော်တို့ဒီခါမှအဲ့လိုရှော့ပေးတာမကြဘူးသေးဘူးကြအ
ဲ့တော့တောင်သူကမဖြစ်မနေပြန်ဆက်ပေါ့ဟာလာဒီဟာကို
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဦးမြမေဟုတ်ကဲ့ကျေးဇူးပဲเนาะကျွန်တော်ခွင့်ပြုပါအောင်
ဟုတ်ကဲ့ပါဗျာ